လိုက်ကောကနေမန္တလေးကိုသွားတဲ့ကားတစ်စီးပေါ်မှာတည်ဆောင်လာတဲ့လက်နက်တွေကိုမင်းညာကမန္တလေးတိုင်းဒေသကြီးတာစီမြို့မှာဖမ်းဆီးရမိခဲ့ပါတယ်။တနက်22လက်ပါဝင်လက်နက်နဲ့ငွေသားတွေကိုတည်ဆောင်လာသူနှစ်ဦးကိုမိထီလာချင်းထောင်မှာဖမ်းဆီးထားတာဖြစ်ပါတယ်။တရင်ပြည်စုံကိုမေခါကဆက်ပြီးပြောပြပါမယ်ရှင်
။တာစီမှာမင်းညာကမိထီလာကားလမ်းမှာကျွဲထိတ်ဆုံတိုးကိတ်အနီးလိုက်ကောမှမန္တလေးကိုသွားမယ့်ကားပေါ်မှာအခုလိုလက်နက်တွေတင်ဆဲရမိခဲ့တာပါ။ရင်မောပါလာသူအမများနှစ်ဦးကိုတော့အခုချိန်မှာဖမ်းဆီးထားပါတယ်ဖမ်းဆီးရမိတဲ့လက်နက်တွေဟာထိုင်းနိုင်ငံကနေတဆင့်မြန်မာနိုင်ငံအတွင်းကိုတယ်ဆောင်လာတာဖြစ်ပြီးအခုတယ်တာကတတိယအကြိမ်ဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံရုံးကကြေညာချက်ထုတ်ပြန်ထားပါတယ်သူတို့နှစ်ဦးဟာ2019ခုနှစ်ဖေဖော်ဝါရီလတုန်းကတစ်ချိန်ဧပြီလမှာတစ်ချိန်တည်ယူခဲ့ပြီးအခုဖမ်းဆီးရမိတဲ့အကြိမ်ကတတိယအကြိမ်မြောက်တယ်ဆောင်တာဖြစ်ပါတယ်အခုလိုဖမ်းဆီးရမိတာနဲ့ပတ်သက်လို့နိုင်ငံတော်တမရာယုံပြောရေးဆိုခွင့်ရှိသူဦးစောထေကအခုလိုပြောပြပါရယ
်ဖေးပေါ်တို့ကျရဒါသူတို့တို့တတိယကျင်းရောက်ပို့လာလို့ပြောတယ်အဲ့အနေပို့တဲ့အားမျိုးကျွန်တော်ဖတ်ပြီးတော့ပြောပေါ်ထုတ်နေတယ်အဲ့လောက်ပဲပြောလို့ရမှာ
ဒီလက်နက်တွေကိုအိန္ဒိယနိုင်ငံကိုတည်ဆောင်တာဖြစ်နိုင်တယ်ဆိုပြီးလူညုံရေးတာဝန်ရှိသူအချို့ကထင်မြင်ယူဆလျက်ရှိပါတယ်ဒီသတင်းတွေနဲ့ပတ်သက်လို့ဦးစောထေကတော့အခုလိုပြောပြပါရယ်
ဟုတ်ဒီအောင်ကနည်းနည်းလေး complicated ဖြစ်တယ်။ဓမ္မတိကအကိစ္စကဒီရလာတဲ့ source ပေါ့နော်။လက်နက်တွေကိုကြည့်လိုက်ရင်အဲဘလို့ကနေဘလို့ဒီထဲကိုရောက်လာလဲဆိုတာနည်းနည်းလေးဒီနေရာမှာနည်းနည်းလေးဟိုအချုပ်ထွေးလေးတွေရှိတယ်။အဲအချုပ်ထွေးလေးတွေလည်းကျွန်တော်ချင်းရမယ်။အဲ့ဒါလည်းကျွန်တော်လုပ်နေတယ်။နောက်ကျတော့အဲဒီဟာမျိုးတော့ဟိုပို့ဆောင်နေပေါ့နော်။တိုင်းမှာလက်ခံတဲ့သူကဘာရည်ရချက်နဲ့ဘာလုပ်လဲတတိယကျင်းတော့ရောက်နေပြီ။ဘာအတွက်လဲဆိုတာကျွန်တော်တို့ဆက်ပြီးတော့ဖော်ထုတ်နေတယ်။ဘယ်သူတွေလဲဆိုတော့ဖော်ထုတ်နေတယ်။ဒါတလို့ကတော့ကျွန်တော်ဟိုအသေးစိတ်တော့ပြောကြားနိုင်ရင်မရှိသေးဘူးပေါ့နော်။ဟောအဲ့ဒါတော့ပြောလို့ရတယ်
။ဖန်ဆင်းရမိတဲ့ကားပေါ်ကနေထိုင်းနိုင်ငံကထုတ်လုပ်ပြီးတနက်ကိုယ်တွေမှာထိုင်းစာအမှတ်သားပါဝင်နေမောင်းမြန်တနက်အလက်20၊ကြီးရင်အခု20နဲ့ဂျာမနီနိုင်ငံတို့ကြီးရင်မပါတဲ့ AK-47 တနက်နှစ်လက်ငွေသား8,000ကျော်နဲ့ဖုံးသုံးလုံးကိုတင်စီရမိထားတယ်လို့ရဲတပ်ဖွဲ့ကပြောဆိုထားပါတယ်။လက်နက်တွေတည်ဆောင်လာတဲ့လင်မယားနှုတ်ကတော့လက်နက်အုပ်တွေပုံမှန်19တည်းအရာအမှုဖွင့်အရေးယူထားပါတယ်လက်နက်တွေတည်ဆောင်လာသူနေဆိုးထွေးမင်းနဲ့ဇနီးဖြစ်သူတို့ကိုဆက်လက်ပြီးစစ်ဆေးတာမှာတော့မန်းလေးမြို့အောင်မြေတာဇံမြို့နယ်အင်းလေးဟိုတယ်မှာတဲခိုနေတဲ့ကလေးမျိုးတာဟန်းရက်ကွက်မှာနေထိုင်သူကျုံလန်ဆန်းခုံမောရာကပို့ဆောင်ကငွေကျပ်15သိန်းပေးတော်မူတည်ဆောင်လာခြင်းဖြစ်တယ်လို့သိရပြီးတည်ဆောင်ခိုင်းသူကျုံလန်ဆန်းခမောရာကိုလည်းထပ်မံဖမ်းဆီးရမိထားတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ဒါပြင်လက်နက်တွေတဲဆောင်လာသူနေဆိုးထွေးမင်းရဲ့လိုက်ကော်ကနေကိုဆက်လက်ရှာဖွေရမှာတော့လက်နက်နဲ့ဆက်နွယ်နေတဲ့ပောက်ကွဲစိန်နိုင်တဲ့ပစ္စည်းတွေကိုလည်းထပ်မံတင်ဆက်ရမိထားတယ်လို့ဖော်ပြထားပါတယ်။အမှုနဲ့ပတ်သက်လို့တပ်ဆိုင်ရာတာစီရဲစခန်းကိုမေးမြန်းရမှာတော့စစ်ဆေးမေးမြန်းနေစေဖြစ်ကြောင်းအဲ့ဒီစခန်းကတာဝန်ရှိသူတို့ကအခုလိုပြောပြသွားပါတယ်
။ဩအဲ့ကိစ္စကအခုရှင်ဖြေလို့မရသေးဘူးခင်ဗျာနော်ပြောလို့မရသေးပါဘူးခင်ဗျာ။တိကျပါနော်။ဟုတ်ကဲ့ဟုတ်ကဲ့။သိတိကမှာနော်ဖြေလို့မရသေးလို့
ပြီးခဲ့တဲ့2015ခုနှစ်ဇွန်လကလည်းမန်းလေးမှာတရားမဝင်လက်နက်ပစ္စတိုနဲ့6လုံးပြူတနက်အလက်ပေါင်း40ကျော်တဲဆောင်လာတာကိုဖမ်းဆီးရမိထားခဲ့ပူပါတယ်တီးစဲလက်နက်အဥပဒေပုံမှာ19ကအရာကတော့ထောင်ဒဏ်3နှစ်အထိချမှတ်နိုင်ပြီးဒီလိုထောင်ဒဏ်အပြင်ငွေဒဏ်ကိုပါ2ရက်စလုံးချမှတ်နိုင်တယ်လို့အဲ့ဒီလက်နက်အဥပဒေကဖော်ပြထားပါတယ်ရှင်